โอเคปรมคดรจอซอเวครับเนี่ยเราတို့နှလုံးဖောက်တာအတွက်ကုသမှုကြောင့်ပြီးခဲ့တဲ့3ပတ်နှစ်မကုန်ခင်လောက်တာပေါ့เนาะပြောခဲ့တာမှာဖြစ်စေတဲ့သွေးကြောပိတ်တာအတွက်နောက်ပေါ်နှလုံးသွေးကြောချဲ့တဲ့နေ့ကအကန့်အသတ်တချို့ရှိပေမဲ့အရင်သုံးနေကြသွေးကြောပွင့်ဆေးပေးတဲ့နေ့ထက်အချိန်နေတော့မျက်မျက်မှာပိုကောင်းတာကိုပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီကုထုံးနှစ်နည်းကိုဘလို့ရွေးချယ်သင့်တာအတွက်အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ဒါဆိုရင်ပြောလာနိုင်တဲ့အကြောင်းရှိဟာငါတို့ကတော့သွေးကြောပိတ်ပြီဆိုရင်ရေဝသွေးကြောချဲ့တဲ့နေရာကိုပဲသွားမယ်သွေးကြောပွင့်စေပဲပေးတဲ့ဆေးရုံကိုတော့မသွားဘူးသွေးကြောပွင့်တဲ့ဆေးကရေဝသွေးကြောချဲ့တဲ့ကုထုံးလောက်ဒီ effective မဖြစ်ဘူးလို့လူနာတွေကတွေးခေါ်ရပြီးတော့ရေဝသွေးကြောချဲ့မယ်နေရာကိုပဲမရမကသွားကြရောလားပေါ့နော်အဲ့ဒီမှာဒီကုထုံးနှစ်ခုရဲ့ kwa ချချက်ကဘာနဲ့တိုင်းတာနိုင်လဲဆိုတော့အချိန်ပဲအဲ့လူတစ်ယောက်ကနှလုံးသွေးကြောပိတ်တယ်ဆေးရုံတစ်ခုရှိတယ်တခုကသွေးကြောပွင့်စေပဲပေးနိုင်တယ်။နောက်ဆေးရုံတစ်ခုကအရေးပေါ်သွေးကြောချက်နိုင်တယ်။ဒါပေမဲ့သူကအရေးပေါ်သွေးကြောချက်နိုင်တဲ့ဆေးရုံကိုသွားဖို့အချိန်က3နာရီကြာမယ်။သွေးကြောပွင့်စေပေးနိုင်တဲ့ဆေးရုံသွားဖို့ကနာရီဝက်ပဲကြာမယ်ဆိုရင် time difference က2နာရီခွဲလောက်ဖြစ်သွားပြီ။အဲ့လို time difference 2 hours ကျော်သွားရင်တော့ကျွန်တော်တို့ဒီ primary PCI အရေးပေါ်သွေးကြောချက်ကုထုံးကခုနပြောတဲ့အမြန်ဆုံးသွေးကြောပွင့်စေထိုးတဲ့ကုထုံးဖြစ်ပုံမတာတော့အဲ့တော့ရောမလို့အញ្ញံဆုံးအနည်းဆုံးသွေးကြောပွင့်အောင်ကုသနိုင်တဲ့ဆေးရုံကိုသွားဖို့ဟာအရေးကြီးဆုံးပဲအဲ့တော့သွေးကြောပွင့်စေနဲ့ကုသမှုဖြစ်ပေမဲ့လို့အရေးပေါ်သွေးကြောချက်ပြီးကုနိုင်တဲ့နေရာထက်နှစ်နာရီထက်စောပြီးရောက်အောင်သွားနိုင်မယ်ဆိုရင်အဲ့ဒီလူရတဲ့ကုထုံးတည်းအရေးပေါ်သွေးကြောချက်လို့ရတဲ့ကုထုံးထက်ပိုပြီးတော့တာသွားတယ်ဒါရောမလို့နှလုံးသွေးကြောပိတ်တဲ့လူတွေဟာအញ្ញံဆုံးကိုနှလုံးသွေးကြောပိတ်တာလားလို့ပိတ်ပြီလားလို့တန်တရားရှိရမယ်ပြီးရင်ဆေးရုံကိုအများဆုံးသွားရမယ်အဲ့ဒီဆေးရုံကရေပေါ်သွေးကြောချဲ့တာပဲဖြစ်ဖြစ်နှလုံးသွေးကြောပွင့်စေပေးတာပဲဖြစ်ဖြစ်တခုခုကိုအများဆုံးပေးနိုင်တဲ့ဆေးရုံဖြစ်ခဲ့မယ်ဆိုရင်အသက်အန္တရာယ်ဆုံးရှုံးမှုလည်းနည်းသွားမယ်နောက်အသက်မသေးပဲကြံ့ခဲ့ရင်လည်း quality of life နေရတဲ့လူနေမှုဘဝလည်းလူတန်းစီနေနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဓိကတော့အချိန်နဲ့ကုသမှုရနိုင်မဲ့ဆေးရုံကိုကိုကကြိုသိထားဖို့လိုတာပေါ့ဆရာနော
်
ဖြစ်လာခဲ့လို့ရှိရင်ချက်ချင်းပြင်ဆင်တယ်အောင်အချိန်ကအသက်လိုရေးပါနေတဲ့ခါကျတော့
ဟုတ်ပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တော့ထည့်စဉ်းစားစရာရှိသေးလား
ငွေကြေးကုန်ကြမှုပေါ့အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေအလူတော်များများကဒူလက်တန်းစားနဲ့ကျွန်တော်ဒီကုန်ကြစရိတ်မတတ်နိုင်တဲ့လူတွေအနေနဲ့ကြတော့ဒီအရေးပေါ်သွေးကြောချက်ကုထုံးကိုကုနိုင်ဖို့အတွက်ကတော့ government subsidized ပေါ့ကောင်းမင်းကနေပြီးတော့အတတ်နိုင်ဆုံးလိုအပ်တဲ့ပစ္စည်းကိရိယာတွေအမှုဘူးလိုတာပေါ့တော့နိုင်ငံများမှာတော့ insurance ရှိတဲ့အတွက်မထောင်းတာပဲမယ
်ဆက်မရမှာကံပါဆရာနော
်ဟုတ်တယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီ health insurance မရှိတဲ့နိုင်ငံတွေအတွက်ကြတော့အချို့ဆိုရတွေကဒီ primary PCI ကုထုံးကို private ဆေးရုံတွေမှာလည်းအထူးသဖြင့်ပေါ့နော်ကျွန်တော်တို့အနည်းဆုံးတိုင်းနိုင်ငံမှာဆိုရင်ရေးပေါ်သွေးကြောချက်ကုသမှု private hospital တွေကလည်းမငင်းရဘူးလာလည်းအတူကိုယ်လုံးကိုလက်ခံပြီးတော့ဒီလို government အမှတ်ထားတဲ့ price နဲ့ကုပေးရတာဒါတွေကအစိုးရရဲ့ health sector ရဲ့ပံ့ပိုးမှုတွေအများကြီးလိုတာပေါ့။ဒါမို့ဆိုရင်တော့ဒါ cost ကအရင်များတဲ့ခါကျတော့တာမန်လူလန်းစားတယောက်နေနေရတော့ဒီလောက်ကောင်းတဲ့ treatment ဖြစ်ပေမဲ့လို့လေသူတို့တွေလက်လမ်းမမီရမျိုးဖြစ်လာနိုင်တာပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်။ထည့်သွင်းစဉ်းစားစရာအကျဉ်းအောင်လားဆရာ
။ဘာအရေးကြီးလာလဲဆိုတဲ့ခါကျတော့ဆိုတော့ဝင်းဝင်းပြောသလိုပဲပေါ့ဒေဆေးရုံကဘယ်လိုကုသမှုပေးနိုင်တယ်လဲဆိုတဲ့ဟာကိုလူတွေကလက်သိဖို့လိုသလိုကျွန်တော်တို့ဒီဆေးရုံဘက်ကလည်းဒါကို public ကို head education ပေးဖို့လိုတာပေါ့နောက်တစ်ခုကတော့ဆေးရုံတစ်ခုနဲ့တစ်ခုရဲ့ network ရှိဖို့လိုတယ
်ကိုင်ရပါဆရာနော
်ဟုတ်တယ်ကိုင်ရရှိဖို့လိုတယ
်ဟုတ်ကဲ့
အဲ့တော့ဥပမာဆိုပါဆိုရေပေါ်နှလုံးသွေးကြောချက်ကုသမှုကိုဘယ်လိုပဲဒီဆေးရုံကြီးကနေပြီးတော့စက်ကရီယာလည်းအကောင်သားနဲ့expert တွေလည်းအများကြီးနဲ့ဘလိုပဲလုပ်ပင်နေလုပ်ပင်နေဒီဆေးရုံကိုလူလာရောက်မလာရင်ဘာမှလုပ်လို့ပြရမချိုးမရှိဘူးအဲ့ဒါတော့ကျွန်တော်ကဒီ primary PCI လုပ်နိုင်တဲ့ဒီဆေးရုံကနေပြီးတော့တခြားသောဆေးရုံတွေပေါ့ primary PCI လည်းမလုပ်နိုင်ဘူးသွေးကြောပွင့်စေလည်းကုသမှုမပေးနိုင်တဲ့ဆေးရုံတွေရှိတယ်တချို့ဆေးရုံတွေက primary PCI တော့မလုပ်နိုင်ဘူးသွေးကြောပွင့်စေတော့ပေးနိုင်တဲ့ဆေးရုံရှိတယ်အဲ့တော့အဲ့ဒီလိုဆေးရုံတွေကိုကျွန်တော်ကအကြမ်းင်းတတ်မှတ်နိုင်ရင်ABC ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီဆေးရုံတွေခွဲပုံကိုအသေးစိတ်လေးနည်းနည်းထပ်ရှင်းပြပေးပါလားဆရာ
ဟုတ်လူနာတော့လက်ခံနေဒါပေမဲ့သွေးကြောပွင့်စေလည်းမပေးနိုင်ဘူးအရေးပေါ်သွေးကြောချက်ကုသမှုလည်းမလုပ်နိုင်ဘူးဒါပေမဲ့ ကိုစီကိုရင်ပတ်အောင်တဲ့လူနာတယောက်လာရင် ECG ဆွဲပြီးတော့အားဒါတော့နှလုံးသွေးကြောပိတ်တာဆိုတာမျိုးယောဂအမီတက်ပေးနိုင်တဲ့ဆေးရုံမျိုးဒါမျိုးကိုကျွန်တော်ဆေးရုံ A လို့ခေါ်တယ်ပေါ့နောက်တစ်ခုကတော့ရင်ပတ်အောင်တဲ့လူနာတယောက်ရောက်လာတယ် ECG ဆွဲတယ်အားနှလုံးသွေးကြောပိတ်တယ်အရေးပေါ်သွေးကြောပွင့်နေစေကုထုံးပေးနိုင်တဲ့ဆေးရုံ primary BCN တော့မလုပ်နိုင်ဘူးအဲ့ဒါမျိုးဆေးရုံ B လို့သတ်မှတ်တယ်ဆေးရုံ C ဆိုတော့ကျွန်တော်တို့ဒီတာရှာရီဆေးရုံကြီးတွေပေါ့ယောဂအမီလည်းတက်နိုင်တယ်သွေးကြောပွင့်စေလဲပေးနိုင်တယ်ရေပေါ်သွေးကြောချက်ကုသမှုလည်းလုပ်နိုင်တယ်အလုံးစုံပေးနိုင်တဲ့ဆေးရုံဒါဆေးရုံ C ပေါ့အဲ့တော့ဘာလို့ရမလဲဆိုတော့ဆေးရုံ A ဟာသူယောဂအမီတက်ပြန်တဲ့အချိန်နဲ့အမြန်ဆုံးအနည်းဆုံးမှရှိတဲ့ဆေးရုံ B ကိုတော့လောက် C ကိုတော့လောက်လူနာကိုပို့နိုင်ရမယ်ဒီဆေးရုံကလည်းသူ့စီမှာပေးနိုင်တော့ညာလေသူကနေပြီးအနည်းဆုံးဆေးရုံကနောက်ထပ်2နာရီအတွင်းမှာသွားနိုင်တယ်ဆိုရင်သွေးကြောပွင့်စေမပင်းတော့ပဲနဲ့ primary BCI လုပ်နိုင်တယ်ဆေးရုံ C ကိုအမြန်ဆုံးပို့ပေးရတယ်အဲ့တော့ဒီဟာမျိုးကိုဆေးရုံနေရနေပြီးတော့ကိုယ့်ဘက်ကို regional network တော့တော့နိုင်ငံတော်ကနေကျန်းမာရေးဝန်ကြီးဌာနကနေဦးစီးပြီးတော့ national network တော့လောအဲ့လိုမျိုးဒီ heart attack တွေကိုကုမဲ့ဒီကွန်ရက်တွေကိုလုပ်ထားတယ်ဒါကဒီ health sector site ကပေါ့နောက် patient ဘက်ကလည်းသူကဒီဆေးရုံကတော့ဘာကုသမှုပေးနိုင်တယ်ဒီဆေးရုံတော့ဘာကုသမှုပေးနိုင်တယ်အဲ့တော့ကိုယ်သာဖြစ်ခဲ့ရင်ဘယ်အချိန်အတွင်းဆိုရင်ကဘယ်ဆေးရုံသွားရမယ်ဆိုတဲ့ဟာမျိုး information သိနေအောင်လေ health education တွေပေးမယ်ဆိုလို့ရှိရင် heart attack awareness လူတွေရလာဖြစ်ချင်းကုသမှုပေးနိုင်တဲ့ဆေးရုံကိုကြောက်လာမယ် effective treatment ရမယ်ဆိုလို့ရှိရင် heart attack နဲ့ပေးဆုံးမှုတွေကကျော့သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ